Obama made the right decision because the Burmese army has not fully cooperated.
မင်္ဂလာပေါင်းတဲ့ပြည်သူနဲ့မနက်ခင်းဖြစ်ပါစေဗျာ။ Washington မြို့တော် VOA American အတန်းကနေ2014ခုနှစ် October 3ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ30 40နဲ့48တို့ကနေစတင်အတန်းလွှင့်နေပါပြီခင်ဗျာ။ဒီမနက်အတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ။မင်
္ဂလာပါခင်ဗျာ။မင်္ဂလာပါခင်ဗျာ။ကျွန်တော်ဆံမိုးကြီးပါ။အခုမနက်ခင်းမှာကြားရမယ့်နိုင်ငံတကာသတင်းတွေမှာထူးခြားတဲ့သတင်းတွေကတော့ဟောင်ကောင်မှာနေစဉ်ဆက်တိုက်ဖြစ်ပေါ်နေတဲ့လူလူဆန္ဒပြပွဲကြီးကိုဥဆောင်တဲ့ကျောင်းသားခေါင်းဆောင်တွေကတရုတ်ပြည်မှကြီးလိုလာတဲ့အစိုးရနဲ့တွေ့ဆုံဆွေးနွေးဖို့သဘောတူလိုက်ပါတယ်။နောက်ပြီးတော့ယူကရိန်းနိုင်ငံရဲ့အရှိဘက်ခြမ်းဒွန်နက်စ်ဒေသမှာတိုက်ပွဲတွေဖြစ်ပေါ်ရမှာ ICRC ရုံးရဲ့ဝန်ထမ်းတဦးသေဆုံးသွားတယ်လို့သိရပါတယ်။မြန်မာနိုင်ငံရဲ့ပြုလုပ်နေတဲ့တနိုင်ငံလုံးအပြစ်ခတ်ရက်စရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဥရောပတမကကနေမြန်မာနိုင်ငံရဲ့အကျိုးစီးပွားကိုရှေ့ရှုပြီးတော့ညှိနှိုင်းဆွေးနွေးကြဖို့တောင်းဆိုလိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နဲ့အတူတင်ပြပေးပါမယ်ခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းနားဆင်ရမယ့်အထဲမှာတော့ကလေးစစ်သားအုံပြုမှုနဲ့ပတ်သက်ပြီးတော့အမေရိကန်ကဒဏ်ခတ်ပိတ်ဆို့တဲ့နိုင်ငံထဲမှာမြန်မာနိုင်ငံဆက်လက်ပါဝင်နေတာနဲ့ပတ်သက်ပြီ
း Obama made the right decision because the Burmese army has not fully cooperated.They tried to make an announcement at the United Nations.
American Suya ye chinya jet paw ma chu su de chang HRW phwe ye Asia Taiwan gan Brad Adams pyo daw da ba a pye song ko ma cha kin ma na sin ya bo shi ba de. Da pyin Thai nai ngam ma atat khan la ya de British nai ngam da ne yauk ne patat de naw song a chi ni a paw we. Nai ngam da ga tadin da paw ma soin de Tiyuk Pi ma ji ma Hong Kong san na pya da ko thauk khan de lu 20 jaw ko phan si lite de a chang ni ko cha cha a ma phit ba de.ဒီကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဆံမိုးဝေနဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပေးมาဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။ဟောင်ကောင်မှာနေစဉ်ဆက်တိုက်ဖြစ်ပွားနေတဲ့လူမှုဆန္ဒပြပွဲကြီးကိုဥဆောင်မှုပြုနေကြတဲ့ကျောင်းသားခေါင်းဆောင်တွေကအရေးခင်အဆုံးသတ်စေဖို့အတွက်တရုတ်ပြည်မှကြီးကိုလူလာတဲ့အစိုးရနဲ့ဆွေးနွေးဖို့သဘောတူညီလိုက်ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှုကဆန္ဒပြခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ကမ်းလှမ်းပြီးတဲ့နောက်တောက်ကြာနီစောစောပိုင်းမှာအခုလိုတွေ့ဆုံဆွေးနွေးဖို့သဘောတူညီလိုက်တဲ့အကြောင်းကြေညာချက်ထုတ်ပြန်လိုက်တာပါအခုလိုကမ်းလှမ်းလိုက်တဲ့ဆိုပေမဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးလျောင်ချွန်ချင်းဟာကျောင်းသားတွေအဓိကတောင်းဆိုထားတဲ့အချက်ဖြစ်တဲ့သူနှုတ်ထွက်ပေးရေးကိုတော့ငြင်းပယ်ထားပါတယ်ကျောင်းသားတွေကသူတို့တောင်းဆိုထားတဲ့အတိုင်းမစ္စတာလျောင်နှုတ်ထွက်မပေးဘူးဆိုရင်အစိုးရရုံးတွေကိုတိုက်ခိုက်သိမ်းပိုက်မယ်ဆိုပြီးတော့ချိန်ချောက်ထားခဲ့တာပါဒါပေမဲ့တတ်မှတ်ထားတဲ့အချိန်ကကျော်လွန်သွားခဲ့ပြီးအစိုးရရုံးတစ်ဝိုက်မှာလည်းအကြမ်းဖက်မှုဖြစ်ပွားမှုတစုံတရာဖြစ်တဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာတာမတွေ့ရပါဘူး။အစိုးရရုံးတစ်ဝိုက်ကိုကျောင်းသားတွေကဝိုင်းထားသေးဖြစ်သလိုရဲတပ်ဖွဲ့ကလည်းလုံခြုံရေးယူထားတာကိုတွေ့ရပါတယ်။ဒီမိုကရေစီရေးလှုပ်ရှားနေတဲ့အဖွဲ့အစည်းဖြစ်တဲ့ Occupy Central အဖွဲ့ကတော့ပြုလုပ်မဲ့တွေ့ဆုံဆွေးနွေးမှုကနေလက်ရှိနိုင်ငံရေးအခြေအနေကနေအပြောင်းအလဲတစ်ခုဖြစ်လာလိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုပါတယ်ခင်ဗျာ။
တူရကီနိုင်ငံနယ်စပ်က IS အစ္စလာမ်စစ်သွေးကြွတွေကိုတိုက်ဖို့ဆီးရီးယားနဲ့အီရတ်မှာတပ်အင်အားတွေအသုံးပြုရေးတူရကီလွှတ်တော်အမတ်တွေကမဲခွဲဆုံးဖြတ်အတည်ပြုလိုက်ပါတယ်။ဒါ့အပြင် IS တွေကိုခြေမုံစစ်ဆင်ရေးအတွက်တူရကီနယ်မြေမှာနိုင်ငံသားမဟာမိတ်တွေအခြေစိုက်ဖို့လည်းခွင့်ပြုမှာဖြစ်ပါတယ်။IS စစ်သွေးကြွတွေကိုချေမှုန်းရေးမဟာမိတ်တပ်ပေါင်းစုဦးဆောင်နေတဲ့အမေရိကန်ပြည်ထောင်စုရဲ့ကိုယ်စားလှယ်ဗိုလ်ချုပ်John Allen ကိုနိုင်လဲတူရကီနိုင်ငံကိုတွားရောက်ဖို့ရှိတယ်လို့မျှော်လင့်ရပါတယ်။သူဟာကြာသပတေးနေ့က IS တွေနဲ့တိုက်ပွဲဖြစ်နေတဲ့ဒေသတွေကိုတွားရောက်ကြည့်ရှုဖို့အီရတ်ကိုစတင်ထွက်ခွာသွားပါပြီ။နယ်စပ်ချင်းတိဆက်နေတဲ့ Khat ဒေသနယ်စပ်မြို့ကိုဘနီမှာ IS စစ်သွေးကြွတွေတိုက်ခိုက်ဝင်ရောက်လာတာကြောင့်တူရကီအတွက်စစ်သွေးကြွတွေရဲ့ NDA စိုးရိမ်ရတဲ့အခြေအနေအထွတ်ထိပ်ကိုရောက်လာတာပါ။နိုင်ငံတကာအထောက်အကူမရဘူးဆိုရင် IS စစ်သွေးကြွတွေရဲ့အစုလိုက်အပြုံလိုက်တပ်ဖြတ်မှု NDA ရင်ဆိုင်ရမှာဖြစ်တယ်လို့တူရကီနယ်စပ်ဆီးရီးယားနယ်မြေထဲမှာအဝိုင်းခံထားရတဲ့မြို့ရဲ့ကာကွယ်ရေးအကြီးအကဲက VOA ကိုပြောသွားပါတယ်ရှင
်။ယူကရိန်းနိုင်ငံအရှိဘက်ဒေါနက်စ်ဒေသကမှာဖြစ်ပေါ်တဲ့ကြာသပတေးနေ့တိုက်ပွဲတွေအတွင်းနိုင်ငံတကာကြက်ချင်ဤအဖွဲ့ ICRC ကဆွစ်ဇာလန်နိုင်ငံသားဝန်ထမ်းတဦးတည်ဆုံသွားခဲ့ပါတယ်။တဘုံတွေထိန်းချုပ်ထားတဲ့မြို့လေကောင် ICRC ရုံးကိုတိုက်ပွဲတွေအတွင်းမှာထိမှန်ခဲ့တဲ့အကြောင်းဒွန်နက်စ်မှာရှိတဲ့အနောက်နိုင်ငံကသတင်းတောက်တွေနဲ့ရုရှားသတင်းအေဂျင်စီတို့ကပြောဆိုခဲ့ပါတယ်။ Swiss နိုင်ငံသားတည်ဆုံသွားတဲ့အကြောင်း ICRC ကလည်းအတည်ပြုခဲ့ပါတယ်။ရုရှားလူလာတဲ့တဘုံတွေဟာဒွန်နက်စ်လေစိတ်ကိုအစိုးရတပ်ဖွဲ့တွေစီကနေပြန်လည်သိမ်းယူဖို့အတွက်ကြိုးစားနေတာကြောင့်ကြာသပတေးနေ့မှာလေစိတ်ပတ်ဝန်းကျင်မှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပါတယ်။ယူကရိန်းအစိုးရနဲ့ ရုရှားကိုလူလာတဲ့ခွဲထွေရေးသမားတွေကြားစက်တင်ဘာလ9ရက်နေ့ကအပြစ်ခတ်ရစရေးလက်မှတ်ရေးထိုးခဲ့ကြပြီးမြေအခုသတင်းပတ်အတွင်းဒေါနက်စ်မြို့တဝိုက်မှာတော့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။ဘော်ရူးနေကဖြစ်ပွားခဲ့တဲ့တိုက်ပွဲမှာအနည်းဆုံးလူ10ယောက်သေဆုံးခဲ့တာပါ။ဒီတော့တွင်ရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းအစိုးရအနေနဲ့ပြည်သူတရက်လုံးရဲ့အခွင့်အရေးကိုအပြည့်အဝပေးမယ်ဆိုလို့ရှိလို့ရှိရင်ညီညွတ်ရေးတွေပြန်ရရှိလာနိုင်တယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ
။အမေရိကန်မှာပထမဆုံးတွေ့ရတဲ့တက်ဆက်စ်ပြည်နယ်ကအီဘိုလာရောဂါဝေဒနာရှင်နဲ့ဓာတ်ရိုက်ဒါမှမဟုတ်သေဝိုက်ပြီးတော့ထိတွေ့နိုင်ခဲ့ခြင်းရှိတဲ့လူရောက်တရာဝန်းကျင်လောက်ကိုဗဟိုနဲ့ပြည်နယ်အဆင့်ကျန်းမာရေးအရာရှိတွေကရှာဖွေနေပါတယ်။ဒါပေမဲ့ရောဂါထိန်းချုပ်မှုဆိုင်ရာဗဟိုဌာန CDC ရဲ့အကြီးအကဲဒေါက်တာ Tom Fredin ကတော့ယောဂါပြန့်နှံ့မှုမရှိအောင်ထိန်းချုပ်နိုင်တယ်လို့ယုံကြည်ကြောင်းပြောပါရယ်။အီဘိုလာဝေဒနာရှင်နဲ့အနီးကပ်ထိတွေ့ဆက်ဆံခဲ့သူလူပေါင်း12ယောက်ကနေ18ယောက်ကိုအီဘိုလာရောဂါပိုးခိုးအောင်နိုင်တဲ့ကာလ21ရက်ကြာစောင့်ကြည့်နေခဲ့ပေမဲ့အခုချိန်ထိဘာယောဂါလက္ခဏာမှမပြဘူးလို့ကျန်းမာရေးဌာနတာဝန်ခံတွေကဆိုပါရယ်။အဲ့ဒီလူစီးရင်တွေထဲမှာအီဘိုလာဝေဒနာရှင်နဲ့အနီးကပ်ထိတွေ့ခဲ့တာကြောင့်တီးတန့်ခွဲထားတဲ့မိသားစု၄စုလည်းပါဝင်ပါရဲ့ရှင
် VOA American တရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင်
ဒီလိုအမေရိကန်တန်မြန်မာပိုင်းအစီအစဉ်ကတောက်ကြနေနနခင်းနိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာနေပါဗျ။မြန်မာနိုင်ငံရဲ့လက်ရှိပြုလုပ်နေစေတနိုင်ငံလုံးအပြစ်ခတ်ရစရေးဆွေးနွေးပွဲမှာပါဝင်တဲ့အဖွဲ့အစည်းတွေအားလုံးအနေနဲ့မြန်မာနိုင်ငံရဲ့အကျိုးစီးပွားကိုရှေ့ရှုပြီးတော့ဆွေးနွေးညှိနှိုင်းကြဖို့ EU ဥရောပတမကကတောင်းဆိုလိုက်ပါဗျ။ပြည်သူလူထုကြုံတွေ့နေရတဲ့အခက်အခဲတွေပြည်ပခါတွေဖွံ့ဖြိုးတိုးတက်မှုနောက်ကျနေရတာတွေကိုအဆုံးသတ်စေဖို့အတွက်ရည်ရွယ်လှုပ်ဆောင်ကြဖို့တိုက်တွန်းကြောင်းဥရောပတမကရဲ့မြန်မာနိုင်ငံဆိုင်ရာတန်အမတ်ကြီးရိုလန်ကိုဘီယာကပြောဆိုလိုက်တဲ့အကြောင်းကြားသပတေးနေ့မှာထုတ်ပြန်တဲ့သတင်းကြေညာချက်မှာဖော်ပြထားပါတယ်။ဥရောပတမကအနေနဲ့လက်ရှိသွားနေတဲ့ညှိနှိုင်းဆွေးနွေးပွဲတွေရဲ့အရေးပါမှုနဲ့ခက်ခဲရှုပ်ထွေးတဲ့အခြေအနေတွေကိုနားလည်သဘောပေါက်ကြောင်းလည်းတန်အမတ်ကြီးရိုလန်ကိုဘီယာကပြောဆိုပါတယ်။တနင်္လာနေ့မနေ့ပိုင်းမှာတန်အမတ်ကြီးကိုဘီယာနဲ့EU အဖွဲ့ဝင်နိုင်ငံတွေကတာဝန်ရှိသူတွေဟာတိုင်းရင်းသားလူမျိုးစုအဖွဲ့အစည်းတွေရဲ့ခေါင်းဆောင်တွေတနင်္ဂနွေလုံးအပြစ်ခတ်ရစေးညှိနှိုင်းရေးအဖွဲ့ NCCT ရဲ့ကိုယ်စားလှယ်တွေနဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council ရဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ကြပြီးနောက်ဆုံးကျင်းပခဲ့တဲ့ညီညာရေးဆွေးနွေးပွဲအခြေအနေတွေနဲ့အောက်တိုဘာလအတွင်းမှာဆက်လက်ပြုလုပ်ဖို့ရှိနေတဲ့ညှိနှိုင်းရေးကိစ္စအကြောင်းတွေကိုဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။နိုင်ငံတကာအဖွဲ့အစည်းအနေနဲ့ညီညာရေးဆွေးနွေးပွဲမှာဆက်လက်ပြီးတော့အားပေးပါဝင်လုတ်ဆောင်မှုအတွက် NCCT ကမိတာရခံခဲ့တယ်လို့လည်းဖော်ပြထားပါတယ်။ EU ဟာမြန်မာနိုင်ငံညီညာရေးရရှိရေးဖြစ်စဉ်မှာအဓိကငွေကြေးထောက်ခံမှုအများဆုံးပေးတဲ့အဖွဲ့အစည်းလေးဖြစ်ပါတယ်ခင်ဗျာ
။ကမ္ဘာစီးပွားရေးအခြေအနေပြန်ပြီးနလန်ထူလာဖို့နှေးကွေးနေဆဲဖြစ်တယ်လို့ IMF နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့အကြီးအကဲကပြောလိုက်ပါတယ်။လွန်ခဲ့တဲ့နှစ်များစွာကတည်းကကျဆင်းနေတဲ့စီးပွားရေးအခြေအနေရလဒ်တွေကိုရင်ဆိုင်နေရဆဲဖြစ်တယ်လို့သူကပြောဆိုပါရတယ်။ဒါကြောင့်နိုင်ငံတကာအစိုးရတွေအနေနဲ့စီးပွားရေးတိုးတက်လာဖို့ရည်မှန်းချက်မြင့်မြင့်ထားဖို့ IMF အကြီးအကဲ Christine Lagarde ကတိုက်တွန်းလိုက်ပါတယ်။အခြေခံအဆောက်အုံတိုးတက်ဖို့ဆောက်လုပ်ရေးစီမံကိန်းတွေတိုးချဲ့ပြီးတော့အလုပ်သမားဈေးကွက်ကိုချဲ့ထွင်ဖို့လည်းသူကအကြံပေးပြောဆိုပါရတယ်။နောက်သတင်းပတ်အတွင်း Washington မှာကျင်းပမဲ့ IMF နဲ့ World Bank ကမ္ဘာ့ဘဏ်အစည်းအဝေးမတိုင်ခင်ကမ္ဘာစီးပွားရေးအခြေအနေနဲ့ပတ်သက်လို့သူကအခုလိုပြောဆိုလိုက်တာဖြစ်ပါရဲ့ရှင်။
အမေရိကန်သမ္မတဘရက်ဥဘမားဟာအမေရိကန်နိုင်ငံရဲ့စီးပွားရေးအခြေအနေကောင်းမွန်ပုံကောင်းတဲ့အကြောင်းကိုပုံဖော်တဲ့အနေနဲ့ကွန်ကရစ်လွှတ်တော်ကြားပြတ်ရွေးကောက်ပွဲမတိုင်ခင်တလအလိုမဲဆန္ဒရှင်တွေကိုပြောဆိုရမှာလွန်ခဲ့တဲ့6နှစ်ကနိုင်ငံရဲ့စီးပွားရေးကျဆင်းခရာကနေတိတိတသားထောင်တက်လာခဲ့တယ်လို့ပြောလိုက်ပါတယ်။နိုင်ငံရေးစစ်တမ်းတွေအရတော့ဒုတိယ၄နှစ်တာကာလအတွင်းသမ္မတဥဘမားအပေါ်လူကြိုက်များမှုဟာ50ရာခိုင်နှုန်းရဲ့အောက်မှာရှိနေပါတယ်။နိုဝင်ဘာလ၄ရက်နေ့မှာပြုလုပ်မဲ့ရွေးမဲပေးပွဲမှာသူ့ရဲ့ဒီမိုကရက်ပါတီဟာစီးနှိပ်အထက်လွှတ်တော်မှာအမတ်အများစုအသာစီးရထားတာကနေဆုံးရှုံးနိုင်တဲ့အခြေအနေမှာရှိနေပါတယ်။ဒါပေမဲ့အမေရိကန်ခေါင်းဆောင်ကတော့ချီကာဂိုမြို့မှာရှိတဲ့ Northwest University ကကျောင်းသားတွေကိုကြာသပတေးနေ့အမှားစကားပြောဆိုတဲ့နေရာမှာစီးပွားရေးတိုးတက်မှုအတွက်အခြေခံနေပြီလို့ပြောသွားပါတယ်။ အလုတ်လက်မဲ့ဥယျာဟာ10ရာခိုင်နှုန်းကနေ6ရာခိုင်နှုန်းထိလျှော့ချနိုင်ခဲ့တယ်လို့လည်းသမ္မတကပြောပါရတယ်။2008ခုနှစ်နဲ့2009ခုနှစ်စီးပွားရေးအဆိုးရွားဆုံးကျဆင်းတဲ့အချိန်နောက်ပိုင်းမှာအလုတ်ကင်ပေါင်း10တန်းကျော်ကိုတိုးချဲ့ရှာဖွေပေးနိုင်ခဲ့တယ်လို့လည်းသမ္မတကပြောဆိုပါရခင်ဗျာ။
နိုင်ဂျီးရီးယားခြေဆိုင်ဘိုကိုဟာမန်စစ်သွေးကြွအဖွဲ့ခေါင်းဆောင်အဖြစ်ကိုကိုကိုကြီးညာထားသူဟာတည်ဆုံသွားပြီဖြစ်တယ်လို့နိုင်ဂျီးရီးယားစစ်တပ်ကအခိုင်အမာပြောဆိုလိုက်ပါတယ်။တပုံတွေဘက်ကကြာတာပတင်းနေ့မှာဗီဒီယိုတစ်ခုကိုထုတ်ပြန်ရမှာသူတို့ခေါင်းဆောင်အဘဂါရှက်ခူဟာအသက်ရှင်လျက်ရှိနေပြီးတော့သူတို့အုပ်စုကိုဆက်လက်ဦးဆောင်နေစေဖြစ်တဲ့ပုံတွေကိုပြသထားပါတယ်။အဲ့ဒီဗီဒီယိုထွက်လာပြီးတဲ့နောက်နိုင်ဂျီးရီးယားစစ်တပ်ကအခုလိုထုတ်ဖော်ပြောဆိုလိုက်တာပါ။ဗီဒီယိုထဲမှာမြင်တွေ့ရတဲ့ဘိုကိုဟာမန်စစ်သွေးကြွအဖွဲ့ခေါင်းဆောင်ရဲ့နာမည်အစစ်မှန်ဖြစ်တဲ့မိုဟာမက်ဘရှာဟာပြီးခဲ့တဲ့လကခွန်ဒွန်ဂါမြို့တိုက်ပွဲမှာအသက်ခံခဲ့ရတယ်လို့နိုင်ဂျီးရီးယားစစ်တပ်ကပြောပါတယ်ရှင်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဆံမိုးဝေနဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပေးသွားကြတာဖြစ်ပါတယ်ကျွန်တော်တို့ VOA ကနေအခုကစပြီးတော့သတင်းဆောင်ပါတွေကိုတင်ဆက်ပြီးတော့မှဖြစ်တဲ့အတွက်အရင်ဆုံးဟောင်ကောင်ဆန္ဒပြပွဲနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်ဟောင်ကောင်အစိုးရအနေနဲ့ဒီမိုကရေစီဆန္ဒပြတဲ့အကြောင်းသားတွေနဲ့ဆွေးနွေးမယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကကမ်းလှမ်းလိုက်ပါတယ်ဒါပေမဲ့သူ့ကိုနှုတ်ထွက်ပေးဖို့တောင်းဆိုနေတဲ့ကိစ္စကိုတော့လက်ခံမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်ဒီသတင်းနဲ့တဆက်တည်းမှာပဲဟောင်ကောင်မှာဒီမိုကရေစီလိုလားတဲ့ဆန္ဒပြပွဲတွေဆက်ဖြစ်နေမယ်ဆိုရင်ဖြူဖျဲတွေဖြစ်လာပြီးတော့စိုးရွားတဲ့အကျိုးဆက်တွေဖြစ်လာဖို့ရှိတယ်လို့လည်းတရုတ်ဗဟိုအစိုးရကသတိပေးလိုက်ပါတယ်ဆန္ဒပြတာတွေတရုတ်ပြည်မာကြီးကိုမပြတ်နှံ့လာအောင်တရုတ်အာဏာပိုင်တွေတားဆီးနေတာနဲ့ပတ်သက်ပြီးတော့ဘေကျင်းမြို့ကနေရှန်နန်ဗန်ဆန်သတင်းပေးပို့ထားတာကိုပြောပြချင်ပါတယ်ခင်ဗျာအစိုးရအဆောက်အုံတွေကိုမသိမ်းယူဖို့ဟောင်ကောင်အစိုးရကဆန္ဒပြတဲ့သူတွေကိုသတိပေးလိုက်ပြီးတော့ဆန္ဒပြတဲ့သူတွေဟာဟောင်ကောင်ကိုဖြူဖျဲဖြစ်အောင်လုပ်နေတယ်လို့တရုတ်အစိုးရကပြောလိုက်ပါတယ်တရုတ်နိုင်ငံပြည်မာကြီးမှာဟောင်ကောင်ကဆန္ဒပြပွဲကိုထောက်ခံတဲ့လူ20ကျော်ကိုတရုတ်အစိုးရကဖမ်းဆီးလိုက်တယ်ဆိုတဲ့သတင်းထွက်လာပြီးတဲ့နောက်အဲ့လိုသတိပေးချက်ထွက်လာတာပါ Amnesty International လို့ခေါ်တဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကတရုတ်ရေးရာကျွမ်းကျင်သူ William Nee ကတော့
It seems like there's a lot of people who are being detained ostensibly for showing support for the
လူတွေတော်တော်များများဖမ်းခံရတဲ့ပုံကိုမြင်ရပါတယ်ကြည့်ရတာကတော့ဟောင်ကောင်ကဆန္ဒပြတာတွေကိုထောက်ခံတာကြောင့်မ
ဘေကျင်းရှန်ဇန်ဂွမ်ဂျိုးမြို့တွေအပါအဝင်ကျန်းစုပြည်နယ်တွေမှာတရုတ်စိုးရကလူတွေအတော်များများကိုဖမ်းဆီးခဲ့တာဖြစ်တယ်လို့ AI အဖွဲ့ကပြောပါတယ်အဲ့ဒီအဖမ်းခံရတဲ့သူတွေဟာဆန္ဒပြတာတွေကိုအင်တာနက်အွန်လိုင်းကနေထောက်ခံတာဟောင်ကောင်ကိုသွားပြီးတော့ဆန္ဒပြဖို့ကြိုးစားတာနဲ့တရုတ်ပြည်မာကြီးမှာဟောင်ကောင်ဆန္ဒပြပွဲကိုထောက်ခံတဲ့အနေနဲ့ကတုံးရိုက်ခဲ့တာကြောင့်ဖြစ်ပါတယ်တရုတ်စိုးရကစဉ်စားဖြတ်တောက်မှုတွေရက်တော်ကြာအကြီးကျယ်လုပ်ခဲ့ပြီးတဲ့နောက်အခုလိုဖမ်းဆီးမှုတွေလည်းဖြစ်လာတာပါတရုတ်ဆိုရကဆန္ဒပြပွဲဓာတ်ပုံတွေကိုအင်တာနက်ပေါ်မှာတယောက်နဲ့တယောက်မဖြန့်နိုင်အောင်ဓာတ်မြစ်ပိတ်ပင်ထားပြီးတော့အင်တာနက်မှာဓာတ်ပုံတွေတယောက်နဲ့တယောက်ပြန်လည်မျှဝေနိုင်တဲ့ Instagram လူမှုကွန်ရက်စာမျက်နှာကိုလည်းပြီးခဲ့တဲ့သတင်းပတ်အတွင်းကပိတ်ပစ်ခဲ့ပါတယ်ဆန္ဒပြပွဲနဲ့ပတ်သက်ပြီးသတင်းပို့တာတွေကိုအကြီးကျယ်စင်စါဖြတ်တောက်တာတွေလည်းလုပ်နေပါတယ်2019ရွေးကောက်ပွဲမှာဟောင်ကောင်အုပ်ချုပ်ရေးမှူးရာဒူးအတွက်တရုတ်ဆိုရဘက်ကဆိုပြချက်ကိုဟောင်ကောင်ဆန္ဒပြတဲ့သူတွေကလက်မခံဘဲပယ်ချခဲ့တာဖြစ်ပါတယ်တရုတ်ဆိုရရဲ့အဆိုပြုချက်အရဟောင်ကောင်ပြည်သူတွေအနေနဲ့တရုတ်ဆိုရကိုတစ္ဆာစောင့်ကြည့်တဲ့ကော်မတီကရွေးချယ်ပေးတဲ့သူကိုပဲမဲပေးခွင့်ရှိမှာပါဆန္ဒပြတဲ့သူတွေကတော့သူတို့ရဲ့အုပ်ချုပ်ရေးမှုကိုသူတို့ကိုတိုက်ရိုက်ရွေးချယ်ဖို့ခွင့်ပြုတင်တယ်ဆိုပြီးတော့ပြောနေပါတယ်တရုတ်ဆိုရပိုင်ပြည်သူ့နေစဉ်သတင်းစာအေဒီတာအာဘော်မှာတော့ဆန္ဒပြတဲ့သူတွေဟာဟောင်ကောင်ကိုဖြူဖျဲဖြစ်အောင်လုပ်နေတယ်လို့ပြောလိုက်ပါတယ်သတင်းစာရဲ့မျက်နှာဖုံးမှာတော့ဆန္ဒပြတဲ့သူတွေဟာဟောင်ကောင်ရဲ့ဥပဒေတွေစီးမြင့်တွေကိုပြောင်ပြောင်တင်းတင်းချိုးဖောက်နေပြီးတော့ရင်ကြောတွေကိုအကြီးအကျယ်ပိတ်ဆို့စေသလိုလူမှုဘဝတွေကိုလည်းထိခိုက်စေတယ်ဆိုပြီးတော့လည်းဖော်ပြထားပါတယ်။ဘေကျင်းမြို့ရန်မင်းတက္ကသိုလ်ကတရုတ်ရေးလေးလာသူပမောက်ခရှီရင်ဟောင်းကလည်းတရုတ်ဆိုရအနေနဲ့ဆန္ဒပြတဲ့သူတွေနဲ့အပေးယူလုံညှိနှိုင်းလိုက်မယ်ဆိုရင်ဟောင်ကောင်ကဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေကိုအားရှိအောင်လှုပ်ပေးလိုက်တယ်လို့ဖြစ်သွားမယ်လို့တရုတ်ဆိုရကိုထောက်ခံတဲ့လေးတန်းမျိုးနဲ့ပြောလိုက်ပါတယ်
။ I think that the Chinese government regards these people in this kind of a moment and have
တရုတ်ဆိုကအခုအချိန်မှာအဲ့ဒီလူတွေကိုတရုတ်နိုင်ငံကိုထိခိုက်အောင်လုပ်မဲ့လူတွေတရားဥပဒေစိုးမိုးမှုနဲ့တည်ငြိမ်မှုကိုထိခိုက်အောင်လုပ်မဲ့သူတွေလို့သတ်မှတ်ထားပါတယ်လက်တွေ့မှာလည်းဒီလိုပဲလို့ကျွန်တော်ထင်ပါတယ်တရုတ်ပြည်မာကြီးအတွင်းမှာဖန်လာနေတဲ့ပတ်သက်ပြီးကျွန်တော်အနေနဲ့မှတ်ချက်တစုံတရာတော့မပေးလိုပါဘူ
းဒါပေမဲ့လူအခွင့်အရေးအကြံပေးတွေကတော့ဆန္ဒပြပွဲတွေပို့ပြီးအရှိန်ကောင်းလာအောင်လုပ်နေတဲ့အတိုက်ခံတွေကိုဖိနှိပ်ဖို့အတွက်တရုတ်ဆိုရဟာအင်အားလွန်ကျွံသုံးနေတာဖြစ်တယ်လို့ပြောပါတယ် ဟောင်ကောင်မှာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းလွတ်လပ်ခွင့်ကိုကန့်သတ်ဖို့တရုတ်စိုးရွားကကြိုးပမ်းတာတွေနောက်ဆင်းရဲချမ်းသာကွာဟမှုကြီးမားတာတွေကလက်ရှိဆန္ဒပြတာတွေအဆုံးသတ်သွားရင်တောင်မှနောက်ပိုင်းမှာဆန္ဒပြတာတွေထပ်ဖြစ်လာစီမှာဖြစ်တယ်လို့လည်း AI အဖွဲ့ကဝီလျံနီးကပြောပါတယ
် In the long run because the central government seems unwilling to compromise and the young people of Hong Kong seem very determined
ရရှိမှာတော့တရုတ်စိုးရွားဘက်ကအပေးယူလို့ညှိနှိုင်းမှုဆန္ဒရှိပုံမရတာရဲ့ဟောင်ကောင်လူငယ်တွေကသူတို့ရဲ့အခွင့်အရေးအတွက်တိုက်ဖို့စိတ်ပိုင်းဖြတ်ထားတာတွေကြောင့်ထိတ်တိတ်တွေးမှုတွေဖြစ်နိုင်ခြင်းအများဆုံးရှိနေပြီးဟောင်ကောင်ရဲ့အနာဂတ်နိုင်ငံရေးမှာဆွေးနွေးမှုတွေဟာအတော်လေးကိုပြင်းထန်ဖို့ရှိနေပါတယ်
။သမရရှိချင်းပင်ဦးဆောင်တဲ့တရုတ်နိုင်ငံရဲ့လက်ရှိခေါင်းဆောင်မှုပိုင်းကတော့နိုင်ငံရေးတိုက်ခိုက်လုပ်တာတွေနဲ့ဝေဖန်မှုတွေပေါ်မှာပြင်းပြင်းထန်ထန်ဖိနှိပ်နေတာဖြစ်ပါတယ်။ဒါပြင်တရုတ်အာဏာပိုင်တွေဟာအစိုးရရဲ့တင်းကျပ်တဲ့စင်စာဖြတ်တောက်မှုမူဝါဒတွေကိုဆက်လက်ကျင့်သုံးနေသလိုလူမျိုးရေးပဋိပက္ခတွေဖြစ်နေတဲ့နေရာတွေမှာလုံခြုံရေးတင်းတင်းကျပ်ကျပ်ချမှတ်ထားတာလူခွေလှူရှားသူတွေနဲ့ရှင်းနေတွေကိုဖန်စီအေးအေးယူတာတွေလည်းလှုပ်ဆောင်နေပါတယ်ခင်ဗျာ
ရာဇာခင်ဗျာဟောင်ကောင်မှာဒီမိုကရေစီတောင်းဆိုတဲ့ကျောင်းသားတွေရဲ့လှုပ်ရှားမှုကိုမြန်မာနိုင်ငံအစိုးရပိုင်းမီဒီယာတွေမှာလုံးဝမှောင်ချထားပါတယ်ဒါဟာတရုတ်နိုင်ငံရဲ့ညွန်ညင်မှာကိုစိုးရင်လို့လားဒါမှမဟုတ်ကျောင်းသားတွေရဲ့ဒီမိုကရေစီတောင်းဆိုမှုပြန့်နှံ့လာမှာကိုပဲကြောက်လို့လားအများပြည်သူဝန်ဆောင်မှုမီဒီယာအဖြစ်ပြောင်းလဲဖို့ကြိုးစားနေပါတယ်ဆိုတော့မြန်မာအစိုးရပိုင်းမီဒီယာတွေကတလောက်အရေးကြီးတဲ့နိုင်ငံတကာသတင်းကြီးတစ်ပုဒ်ကိုမှောင်ချထားခြင်းဟာလုတ်သင်းတဲ့ကိစ္စလားမလုတ်သင်းတဲ့ကိစ္စလားဆိုတာသောရရှင်များနဲ့အခုလာမယ့်စနေညတရက်လေးလိုင်းအစည်းအဝေးမှာဆွေးနွေးရအောင်ပါခင်ဗျာ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255954 fax number 2323255952ဖြစ်ပါတယ်။email ကြတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတူစင်ရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပြပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ကြပါရ
။ Russian in in စနေညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့စနေနေ့ည9:00မတိုင်ခင်ဆက်သွယ်ကြဖို့ကိုတိုက်တွန်းပြရစီခင်ဗျာ။ VOA ကနေတောက်ကြနေမနက်ဖက်သတင်းတွေကိုဆက်လက်အသံလွှင့်ပေးနေပါတယ်။အခုကစပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းစောင်းပါးတွေကိုတင်ဆက်ပေးတော့မှာပါ။ပထမဆုံးတော့ကလေးစစ်သားအုံပြမှုနဲ့ဆိုင်တဲ့သတင်းကိုကြည့်အောင်ပါ။ကလေးစစ်သားအုံပြမှုနဲ့ပတ်သက်လို့အမေရိကန်ရဲ့ဒဏ်ခတ်အရေးယူခံရတဲ့စီးရင်ထဲမှာမြန်မာနိုင်ငံဆက်ပြီးတော့ပါဝင်နေပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒီလိုလူအခွင့်အရေးအခြေအနေတွေပေါ်အပြစ်ပေးအရေးယူမှုတသက်မဟုတ်ဘဲပြောင်းလဲလာအောင်ထိဆက်ပြီးပြောဆိုစည်းရုံးတာတွေလည်းလုပ်နေတယ်လို့အမေရိကန်နိုင်ငံသားရေးဌာနအကြီးတန်းအရာရှိကပြောသွားပါတယ်ဒီအကြောင်းအပြည့်စုံကိုတော့ကိုသားညုံကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတအနေနဲ့လွှတ်တော်ကိုနှစ်ဆင်တင်သွင်းရတဲ့နိုင်ငံတကာကလေးစစ်သားအုံပြုမှုဟန်တာရဲ့အစဉ်ကစားတည်းဒီကမ္ဘာဝန်ကလေးစစ်သားအုံပြုတဲ့နိုင်ငံ၉နိုင်ငံစီးရင်တဲ့မြန်မာနိုင်ငံကိုပါထည့်သွင်းထားတာဖြစ်ပါတယ်အဲ့ဒီနိုင်ငံတွေထဲနိုင်ငံအတော်များများကိုရေးယူတန်းခတ်မှုစီးရင်ရှော့ပေါ့ပေးတာတွေရှိပေမဲ့မြန်မာဆူဒန်နဲ့ဆီးရီးယားနိုင်ငံ၃နိုင်ငံကိုတော့တန်းခတ်မှုရှော့ပေါ့ပေးတဲ့စီးရင်ထဲမှာမထည့်ခဲ့ပါဘူးမြန်မာနိုင်ငံတွင်းအစိုးရရောတပုံတွေကပါဒီကလေးစစ်သားစုဆောင်းအုံပြမှုတွေလုပ်နေကြတယ်လို့ဒီမိုကရေစီလူ့ခွင့်ရေးနဲ့အလို့သမားရေးရာအမေရိကန်ဒုတိယလက်ထောက်နိုင်ငံရေးဝန်ကြီးမိုက်ကယ်ကိုဇက်ကဒီကနေ့ဒီနယူးယောက်မြို့ Foreign Press Center မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားပါတယ
် I mean Burma it's the sort of the good news there is that they've been releasing child soldiers from the military the bad news is they can
မြန်မာနိုင်ငံနဲ့ပတ်သက်လို့သတင်းကောင်းတစ်ခုကတော့မြန်မာစစ်တပ်ကကလေးစစ်သားတွေကိုပြန်လွှတ်ပေးတာဖြစ်ပြီးသတင်းစိုးကတော့ကလေးစစ်သားစုဆောင်းမှုတွေဆက်လုပ်နေတာပါပဲလူပြေးတဲ့အတွက်ချီးကျူးခံရပေမဲ့ဆက်လက်စူဆောင်းမှုတွေရှိနေသေးတော့အခြေအနေတွေကတိုးတက်လာတယ်လို့ပြောလို့မရပါဘူး။ဒါကြောင့်ကလေးစစ်သားတွေကိုပြန်လွှတ်ပေးတာဆက်လုပ်ပြီးကလေးစစ်သားစူဆောင်းတာတွေရပ်တန့်သွားဖို့ကျွန်တော်တို့မျှော်လင့်ပါတယ်။
မြန်မာနိုင်ငံကိုဒီစင်ကာစာရဲ့ရေးယူတန်းခတ်မှုစီးရင်ထဲမှာအခုလိုထည့်သွင်းထားတာကြောင့်အမေရိကန်အနေနဲ့စစ်ဖက်ဆိုင်ရာအကူအညီတွေမြန်မာနိုင်ငံကိုပေးခွင့်မရှိပါဘူး။ဒါပေမဲ့တစ်ဖက်မှာအမေရိကန်မြန်မာဆက်ဆံရေးကဟိုးရင်နှုံးကားတဲ့ဆာလို့ရှိရင်တိုးတက်လာတယ်လို့ဆိုရမှာပါ။အမေရိကန်သမ္မတအမေရိကန်နိုင်ငံရဲ့ဝန်ကြီးတို့အပြင်အမေရိကန်နိုင်ငံရဲ့ဌာနအရာရှိအတော်များများမြန်မာနိုင်ငံကိုဒီနှစ်ပိုင်းအတွက်မှာမကြမကြာတွားခဲ့ကြတာပါ။ဒါအပြင်ဒီစစ်ဖက်ကဆိုလို့ရှိရင်အမေရိကန်စစ်တပ်ရဲ့ Pacific ဒေသဒုတိယအကြီးကဲနဲ့နိုင်ငံရဲ့ဌာနလူခွင့်ဆိုင်ရာလက်ထောက်နိုင်ငံရဲ့ဝန်ကြီး Tom Malinowski တို့မြန်မာနိုင်ငံကိုတွားပြီးတော့မြန်မာစစ်တပ်အရာရှိတွေနဲ့တွေ့ဆုံတာတွေလုပ်ခဲ့ပါတယ
်။ And basically was giving a good speech on what how we see professional militaries and their treatment on human rights grounds and
အခြေခံအပြစ်တော့စစ်တပ်ဟာပြည်သူဝန်ထမ်းစစ်စစ်ဖြစ်ဖို့နဲ့ကလေးစစ်သားစုဆောင်းမှုအပါအဝင်လူအခွင့်အရေးအခြေအနေတွေပေါ်ဘယ်လိုတုံ့ပြန်မလဲဆိုတာကိုဆွေးနွေးပြောဆိုကြတာပါကျွန်တော်တို့အနေနဲ့ကတော့ကျွန်တော်တို့ရည်ရွယ်ချက်ဟာသူတို့ရဲ့စိုးရွားတဲ့လုပ်ရက်တွေပေါ်အပြစ်ပေးဒဏ်ခတ်ဖို့မဟုတ်ဘူး သူတို့ရဲ့လုပ်ရက်တွေပြောင်းလဲလာအောင်ပြောဆိုစည်းရုံးမှုဖြစ်ပါတယ
်ဒီလိုမျိုးထိတွေ့ဆက်ဆံမှုတွေဟာပြောင်းလဲတွေအားပေးဖို့ဖြစ်တယ်လို့ဒုတိယလက်ထောက်ငွေကြေးဝန်ကြီး Michael Kozak ကပြောပါတယ
် We've seen some real improvements on the human rights front in Burma over the last few years we've tried to encourage that
ပြည်ထောင်နေတဲ့အတွင်းမြန်မာနိုင်ငံနဲ့လူအခွင့်ရေးအခြေအနေတိုးတက်လာတာတွေ့ရပါတယ်ဒါဟာနှစ်နိုင်ငံဆက်ဆံရေးတိုးတက်လာစေတယ်ဆိုပြီးသူတို့ကိုအားပေးနေတာပါဒါပေမဲ့လို့ဒီတိုးတက်မှုတချို့နဲ့တော့နှစ်ဖက်ဆက်ဆံရေးလုံးဝကြီးကောင်းမွန်သွားမှာမဟုတ်ပါဘူးပြောစရာရှိတာတွေဆက်ပြောသွားမှာပါဒီမူဝါဒမျိုးကျွန်တော်တို့အရင်ကတည်းကပြောပါတယ်လုံရက်တစ်ခုချင်းပေါ်တုံ့ပြန်သွားမယ်ဆိုပြီးပြောထားတာပါ
မြန်မာစုအနေနဲ့ကလစ်ဆက်သားအသုံးပြုမှုပပျောက်ရေးအတွက်2012ခုနှစ်ကဒီကုလသမဂ္ဂနဲ့မြန်မာစုအကြားမှာသဘောတူညီချက်လုပ်ပြီးတော့ဒီကလစ်ဆက်သားအသုံးပြုမှုဟန်တာရေးတွေကိုလှုပ်ဆောင်တာတွေရှိခဲ့ပါတယ်ဒီလိုအခြေအနေတွေပေါ်မှာကြိုးဆိုပြီးမဲ့တစ်ဖက်မှာတကယ်ပဲအခြေအနေတွေတိုးတက်ကောင်းမွန်လာဖို့မြန်မာနိုင်ငံအနေနဲ့ကဆက်ပြီးတော့ဆောင်ရွက်သွားစီရာတွေရှိတယ်လို့လည်းအမေရိကန်အရာရှိတွေကဝေဖန်ပြောဆိုခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ကိုသားညုံပြောသားတာဖြစ်ပါတယ်ခင်ဗျာအခုတစ်ခါတော့ဒီပေါ်မှာနိုင်ငံတကာအဖွဲ့တွေရဲ့တုံ့ပြန်မှုကိုကြည့်အောင်ပါမြန်မာနိုင်ငံမှာကလေးစစ်သားတွေရှိနေသေးဖြစ်တာကြောင့် American ရဲ့ CSPA လို့ခေါ်တဲ့ကလေးစစ်သားဟန်တာရေးဥပဒေနဲ့မြန်မာပေါ်ဆက်လက်ရည်ရွယ်သွားဖို့တမရဥပမာအစိုးရရဲ့ကြေညာချက်ကိုနိုင်ငံတကာလူ့ခွင့်အဖွဲ့တွေကထောက်ခံကြိုဆိုလိုက်ပါတယ်ဒါ့ပြင်ကလေးအခွင့်အရေးဆိုင်ရာနိုင်ငံတကာဗရင်းချင်းစာချုပ်မှာသဘောတူလက်မှတ်ရေးထိုးထားတဲ့မြန်မာအစိုးရအနေနဲ့တိုင်းပြည်တွင်းမှာကလေးစစ်သားပပျောက်ရေးလက်တွေ့အကောင့်ထဲပေါ်ဆောင်ရွက်ဖို့လည်းတိုက်တွန်းလိုက်ပါတယ်ဒီအကြောင်းအပြည့်စုံကိုတော့မယင်ကျင်းနိုင်ငံပြောပြပေးမှာဖြစ်ပါတယ်ဗျာ
ကမ္ဘာမှာကလေးစစ်သားပပျောက်ရေးကိစ္စဟာအမေရိကန်ပြည်ထောင်စုရဲ့ခိုင်မာတဲ့မူဝါဒဖြစ်တာကြောင့်မြန်မာစစ်တပ်ကကလေးစစ်သားတွေကိုဆက်ပြီးအသုံးပြုနေတဲ့အပေါ်အမေရိကန်အစိုးရကဆက်လက်အရေးယူတာလို့မြင်တဲ့အကြောင်းလူ့ခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adam က VOE ကိုပြောပါတယ
် Obama made the right decision because the Burmese army has not
သမရဥပမာဟာမှန်ကန်တဲ့ဆုံးဖြတ်ချက်ချခဲ့တယ်လို့မြင်ပါတယ်မြန်မာစစ်တပ်ကအပြည့်အဝပူးပေါင်းဆောင်ရွက်မှုမရှိခဲ့ပါဘူးမြန်မာနိုင်ငံမှာကလေးစစ်သားတွေကိုပြန်လည်ပေးပြီးကလေးစစ်သားပပျောက်ရေးအခြေအနေတွေတိုးတက်နေပြီလို့ကုလသမဂ္ဂညီလာခံမှာမြန်မာအစိုးရကိုယ်စားလှယ်ကပြောသွားတာကိုတော့တွေ့ရပါတယ်ဒါပေမဲ့လက်တွေ့မှာကလေးစစ်သားလုံးဝမရှိစေရဆိုတဲ့မူဝါဒကိုအခိုင်အမာချမှတ်ပြီးအစိုးရရောစစ်တပ်ကပါလိုက်နာဆောင်ရွက်တာမျိုးကျွန်တော်တို့မတွေ့ရသေးပါဘူ
းကလေးစစ်သားအသုံးပြုနေတဲ့နိုင်ငံတွေနဲ့ပတ်သက်လို့နယူးယောက်မှာပြုလုပ်တဲ့မနေ့ကသတင်းစာရှင်းလင်းပွဲမှာတော့ American Du လက်ထောက်နိုင်ငံသားရေးဝန်ကြီး Michael Kozak ကမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေမှာကလေးစစ်သားစုဆောင်းနေစေဖြစ်တယ်လို့ပြောသွားပါတယ်။ဒါနဲ့ပတ်သက်လို့အာရှလူ့ခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ကအခုလိုသူ့အမြင်ကိုပြောပြပါတယ
်။ဆက်လက်စုဆောင်းနေတယ်ဆိုတဲ့ကိစ္စရပေါ်မှာနိုင်ငံတကာဘာကြောင့်သုံးသပ်တာလဲဆိုလို့ရှိရင်ဒီလိုတက်မတော်ကနေပြီးတော့တပ်သားစုဆောင်းတဲ့အခါမှာဒီရင်းစဖြစ်တဲ့နေရာဒေသတွေမှာမိွားမဲ့ကလေးတွေကိုသူတို့ခွေထိမ့်သိမ့်နဲ့တမတော်ထဲမှာပဲလေ့ကျင့်သင်တန်းပြီးတယ်ဒီကလေးတွေကိုပဲတခါစစ်မှုများအဖြစ်ပြန်လဲအသုံးပြုတယ်ဒါအစင်းဆက်သူတို့လုပ်တာတဲ့ဥစားပဲဒါတွေကအခုချိန်ထိဆက်လက်ရှိနေသေးတယ်ဆိုတာကိုကျွန်တော်တို့သိရတယ
်ပြီးခဲ့တဲ့သတင်းပတ်ထဲမှာမြန်မာစစ်တပ်ကကလေးစစ်သား100ကျော်လွှတ်ပေးလိုက်တာအပါအဝင်အရင်ကလွှတ်ပေးထားတဲ့အရေးအတွက်နဲ့ဆိုရင်300ကျော်လောက်ရှိသွားပေမဲ့ဒီလူငယ်ရင်းရဲ့ဘဝပြန်လဲပြိုးထောင်ပေးဖို့အစီအစဉ်မျိုးအစိုးရဘက်မှမရှိဘူးလို့ဦးမင်းလွင်ကထောက်ပြပါတယ
်။အဲ့တော့ကျွန်တော်တို့ဒီတပ်မတော်ကနေပြီးတော့ထွက်လာတဲ့ကလေးတွေရဲ့ပြန်လဲထူထောင်ရေးကိုစစ်တပ်ကတာဝန်ယူပြီးတော့နိုင်ငံတော်အစိုးရကတာဝန်ယူပြီးတော့လုပ်ပေးတယ်ဆိုတာအခုချိန်ထိကျွန်တော်မကြားဘူးသေးဘူး။အဲ့တော့အဲ့ဒီကလေးတွေရောက်လာတဲ့အခါမှာ UNICEF ကနေပြီးတော့ဒီစစ်တပ်တွေကထွက်လာတဲ့ကလေးတွေအတွက်အသက်ပညာသင်ပေးတာလို့နော်နောက်ပြီးတော့လူမှုအတိုင်းဝိုင်းထဲမှာပြန်လဲဝင်ဆောက်အောင်စိတ်ကူထုံးနေနဲ့ကူတာပေးတာလို့ကတော့ UNICEF ကလုပ်တာကျွန်တော်တို့မြန်မာနိုင်ငံအစိုးရကအဲ့ဒါကိုတာဝန်ယူမှုတာဝန်ခံမှုလုံးဝမရှိဘူးဆိုတာကိုတော့ရှင်းရှင်းလင်းလင်းကျွန်တော်တို့ပြီ
းဒါအပြင်အရင်မဆလခစ်စစ်အစိုးရခစ်ကလေးကအခုချိန်ထိကလေးစစ်သားစုဆောင်အသုံးပြုလာတာကြောင့်ကလေးစစ်သားဥယျစစ်တပ်ထဲမှာဘလောက်ထိရှိနေလဲဆိုတာတိတိကျကျဘယ်သူမှမသိရဘူးလို့ဦးမင်းလွင်ကပြောပါတယ်မြန်မာနိုင်ငံမှာကလေးစစ်သားအသုံးပြုနေတာအပြင်အခြားလူခွင့်ရေးချိုးဖောက်မှုတွေပါရှိနေသေးတာမို့ဒါတွေကိုပါအရေးယူဆောင်ရွက်သင့်တယ်လို့လည်း HRW အာရှရေးရာတာဝန်ခံ Brett Adam ကဆိုပါတယ
် I think it would be good if the United States had a strong
American ဆိုရအနေနဲ့ဒီကလေးစစ်သားကိစ္စနဲ့မကဘဲပြည်တွင်းမှာဆက်ပြီးဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုပုံစံမျိုးစုံအတွက်ပါအရေးယူမယ်ဆိုရင်ပိုးပြီးကောင်းပါလိမ့်မယ
် American သမ္မတအနေနဲ့လွှတ်တော်ကိုနှစ်စဉ်တင်သွင်းရတဲ့နိုင်ငံတကာကလေးစစ်သားအသုံးပြုမှုဟန်တာရေးအစီရင်ခံစာမှာကမ္ဘာတဝန်းကလေးစစ်သားအသုံးပြုနေတဲ့နိုင်ငံ၉နိုင်ငံစီးနေမှာမြန်မာနိုင်ငံကိုထည့်သွင်းထားတာပါအ အဲ့ဒီနိုင်ငံတွေအထက်ကနိုင်ငံတော်များများကိုအရေးယူတန်ခတ်မှုစီးရင်ရော့ပေါပေးတာတွေရှိပေမဲ့မြန်မာဆူဒန်နဲ့ဆီးရီးယားနိုင်ငံသုံးနိုင်ငံကိုတော့တန်ခတ်မှုရော့ပေါပေးတဲ့စီးရင်နဲ့ထည့်သွင်းမထားပါဘူးရှင်
။မရင်ကျင်နိုင်ပြောသွားတာဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ထိုင်းဘက်ကသတင်းတပုတ်ကိုကြည့်အောင်ပါ။ထိုင်းနိုင်ငံကော့တောင်လို့ခေါ်တဲ့လေကျွန်းမှာမြန်မာဗြိတိန်နိုင်ငံသားနှစ်ဦးကိုတတ်ခဲ့သူတွေရဲ့ DNA ကိုခြေရာခံထားမိပြီလို့ထိုင်းရဲတပ်ဖွဲ့ကအောက်တိုဘာ2ရက်နေ့မှာပြောလိုက်ပြီးထိုင်းသတင်းတွေမှာတော့တန်တရားရှိသူတွေဟာမြန်မာနိုင်ငံသား3ဦးဖြစ်ပြီးတော့တဦးကစတင်ဝန်ခံပြောဆိုကြောင်းသတင်းတွေမှာဖော်ပြနေပါတယ်။ထိုင်းရဲတွေကတော့ဒီကနေ့တောက်ကြနေ့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးတော့အတိအကျပြောဆိုမယ်လို့ဆိုပါတယ်။အပြည့်စုံကိုတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ထိုင်းနိုင်ငံကော့တောင်ကျွန်းလို့ခေါ်တဲ့လိပ်ကျွန်းကိုလာရောက်လည်ပတ်တဲ့ခရီးသွားနှစ်ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးအဲ့ဒီဒေသမှာရှိတဲ့ထောင်နဲ့ချီရှိတဲ့မြန်မာနိုင်ငံသားတွေဟာ DNA စစ်ဆေးတာကိုခံနေရပါတယ်။အသက်23နှစ်အရွယ်ဖိတိန်နိုင်ငံသူမစ်ဟန်နာနဲ့အသက်24နှစ်အရွယ်ဖိတိန်နိုင်ငံသားဒေးဗစ်မေလာတို့ဟာစက်တင်ဘာလ15ရက်နေ့ကတပ်ဖြတ်ခံခဲ့ရပြီးလူသတ်မှုဖြစ်ရာနေရာတဝိုက်မှာတွေ့ရှိတဲ့ဆက်လိုက်မှာတွေ့ရတဲ့ DNA ကိုရဲတွေကစစ်ဆေးနေတယ်လို့အသက်ခံရသူအမျိုးသမီးရဲ့ကိုယ်ခန္ဓာမှာကျန်ခဲ့တဲ့တုတ်သွေး DNA ကိုလည်းရဲတွေကခြေရာခံရှာဖွေနေကြတာဖြစ်ပါတယ်။နှစ်ဖက်ကြော်ကြာနေပြီဖြစ်တာကြောင့်တရားခံတွေကိုဖမ်းမိရေးအတွက်ထိုင်းရဲတပ်ဖွဲ့တွေဟာဖိအားတွေအမျိုးမျိုးနဲ့ရင်ဆိုင်နေရပါတယ်။တရားခံအဖြစ်ဆွဆွဲခံရသူ၃ဦးကိုစစ်ဆေးမေးမြန်းနေကြောင်းနဲ့သူတို့စီကဒီလူတက်မှုနဲ့ပတ်သက်ပြီးအရေးကြီးတဲ့အချက်လက်တွေရခဲ့တယ်ဆိုပြီးထိုင်းရဲတွေကပြောပါဗျ။အောက်တိုဘာလ၂ရက်နေ့ညနေပိုင်းသတင်းမှာတော့ကော့တောင်ကျောင်းကလူတက်မှုမှာမြန်မာနိုင်ငံသားတွေဝန်ခံလိုက်ပြီးဆိုတဲ့သတင်းတွေအပြင်၂ဦးကိုကျောင်းမှာပဲဖမ်းမိပြီး၂ဦးကိုတော့ဆူရတ်ထာနီခရိုင်ထဲမှာဖမ်းမိတယ်ဆိုပြီးသတင်းတွေထွက်ပေါ်နေပေမဲ့ကျွန်းကမြန်မာတွေကတော့တပ်ဖြတ်မှုကျူးလွန်သူတွေဟာမြန်မာနိုင်ငံသားတွေဖြစ်တယ်ဆိုတာကိုလက်မခံနိုင်ကြသေးဘူးဆိုပြီးအလုသမားတဦးကဆိုပါတယ်
။အဲအဲ့လောက်ကဝန်ခံတဲ့လို့တိကျဟုတ်ပြီအောင်မယ်။အဲ့လားမနေ့ကမှတိကျပြီအောင်။ဒီနေ့ကဘာတိကျအောင်ဒီကျ။အဲလူရနဲ့စိတ်ဝင်စားတာပေါ့နော်။စိတ်ဝင်စားတော့ဒါမှမဟုတ်ဗမာအများစုကလက်မခံသေးဘူးလို့။အဲမနေ့ကစီးစိုးကသူတို့တွေးပါတယ်အကုန်လုံးစစ်မပေါ့နော်။
ရာနဲ့ချီရှိတဲ့အဖမ်းဆီးတွေအတွင်းအခုရက်ပိုင်းအတွင်းဖမ်းဆီးခံရသူတွေကတော့ပြန်လွတ်ပေးတာမျိုးတွေမလုပ်တော့တဲ့အတွက်စိုးရိမ်ပူပန်နေကြောင်းကော့တောင်ကျွန်းကအလုသမားတူကလည်းဆိုပါတယ်
။အေးကဒီမှာအခုကဘယ်လိုဖြစ်နေလဲဆိုလို့ရှိရင်လိုက်ဖမ်းနေတာဗျာအဲ့လိုလိုက်ဖမ်းနေဆန္ဒလေဟိုလူလိုက်အိုးပါဆိုရင်စာကြည့်လိုက်ပေးနာညာ6ယောက်ကြည့်တော့ဖမ်းသွားတယ်ဗျာ။စာကြည့်ဖမ်းရင်အဲ့ဒီကျွန်တော်ခံပေးနာညာလည်းအခုရှိနေမလွတ်ဘူးဆိုလို့အဲ့တော့သူတို့ကဘယ်လိုရှိရဘယ်လိုဖြစ်လဲတော့ကျွန်တော်လည်းမသိဘူးဗျာသူဘုံမကျွန်တော်အခန်းပင်းနာကဘုံမှာနှစ်ယောက်ဖမ်းသွားတာနော်ဖမ်းတော့ဘူးဆိုလို့လက်တယ်ဒီလိုရှိရရှိအခု6ယောက်လဲဘုံမှာနှစ်ယောက်ဖမ်းတော့မနေ့ကြောက်ပါဆိုလူက6ယောက်ရှိရဒီစနေကြံလို့တယ်ဟုတ်ကျွန်တော်ဆိုဖမ်းပြီးလွတ်တယ်သူကမစုပ်ဘူးဗျာဖမ်းပြီးအခုညာလဲ6ယောက်ဖမ်းသွားတယ်အဲ့လားတတင်းကဘာဆန်းရမရဘူး
ထိုင်းသတင်းတွေမှာတော့အသက်20ကျော်အရွယ်လူငယ်3ဦးကိုဖမ်းမိထားပြီးလူသက်တာကိုဝန်ခံပြောဆိုနေပြီးဆိုပြီးသတင်းတွေထုတ်လွှင့်နေပြီးမဲ့ရဲကတော့မြန်မာ3ဦးတပ်ဖြတ်တယ်ဆိုတာဟုတ်မဟုတ်သတင်းတောက်တွေကမေးတဲ့အခါမှာဒုတိယရဲချုပ်ကြီးမစ္စတာချက်တစ်ကတော့ထောင်ထဲချီရှိတဲ့လူတွေကို DNA စစ်ဆေးရယူနေတာကြောင့်သူတို့ရဲ့အမှုဟာကြန့်ကြာနေကြောင်းအောက်တိုဘာလ3ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးမှအတိအကျထုတ်ပြန်မယ်ဆိုပြီးပြောဆိုနေတာပါကော့တောင်ကျွန်းမှာတော့လူသတ်မှုကိုကျူးလွန်သူတွေဟာရွှေပြောင်းအလုသမားများဖြစ်တယ်ဆိုတဲ့သတင်းကြောင့်ရုတ်ရုတ်တဲတဲဖြစ်နေပြီးထိုင်းနိုင်ငံမှာလူအများကစိတ်ဝင်စားနေကြတာပါအခုဖိတိန်နိုင်ငံသား2ဦးတပ်ဖြတ်ခံရတဲ့ကျွန်းမှာမြန်မာရွှေပြောင်းအလုသမား4000လောက်နေထိုင်နေကြပြီးပယံလုပ်ငန်းဟိုတယ်လုပ်ငန်းစားတောက်ဆိုင်ဝန်ထမ်းတွေဖြစ်အလုပ်လုပ်ကိုင်နေကြသူတွေများပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ20